င်လေဗရန်မှာပြေးပြေးနေတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုတဲ့စန္ဒပြကျောင်းသားတွေကိုအကြမ်းဖက်ရိုက်နှက်ဖမ်းဆီးထိန်းသိမ်းလိုက်ပါပြီ။ထူးခြားတာတစ်ခုကတော့ရဲတပ်ဖွဲ့ဝင်တွေဟာကျောင်းသားကျောင်းသူတွေဘေးကအားပေးတဲ့ပြည်သူတွေကိုပဲအကြမ်းဖက်ရိုက်နှက်ဖမ်းဆီးခဲ့တာမဟုတ်ပဲသတင်းယူနေတဲ့သတင်းမီဒီယာသမားတွေကိုပါအကြမ်းဖက်ရိုက်နှက်ဖမ်းဆီးမှုလုပ်ခဲ့တာပါ။အဲ့ဒီလိုရဲတပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်မှုကြောင့်သတင်းမီဒီယာသမားတွေဟာအခင်းဖြစ်ပွားရနေရာကနေဆက်ပြေးတင်းချောင်ခဲ့ရပြီးအများစုလွတ်မြောက်လာကြပြီမဲ့တချို့ကတော့ရိုက်နှက်ဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။သတင်းမီဒီယာသမားတွေဟာအာဏာပိုင်တွေရဲ့ပြစ်မှတ်ဖြစ်လာနေပြီလားဆိုတာဒီဘက်ဆွေးနွေးတင်ပြသွားပါမယ်။
မက်လာဆယ်ရဲ့ဖြစ်စဉ်ကိုအကျမ်းပြလောက်ပြန်ပြောရရင်မနေ့ပိုင်းမှာကျောင်းသားတွေရန်ကုန်ကိုတွားရောက်နိုင်ရင်အာဏာပိုင်တွေနဲ့ညှိနှိုင်းကြတယ်လို့ဆိုပါတယ်။ညှိနှိုင်းမှုအဆင်မပြေတဲ့အတွက်ကျောင်းသားတွေအနေနဲ့ရဲတပ်ဖွဲ့ဝင်တွေရဲ့တားဆီးပိတ်ပင်ထားတာတွေကိုစနစ်တကျတိုးထွက်မယ်။မရရင်ရဲတပ်ဖွဲ့ကဖမ်းဆီးအရေးယူမယ်ဆိုရင်လဲကောင်းကောင်းမွန်မွန်ဖမ်းဆီးတာခံမဲဆိုပြီးစုံလဲစုံဖြတ်အာဏာပိုင်တွေဘက်ကလည်းအတန်ချက်ဆက်တွေနဲ့ပြောဆိုအသိပေးခဲ့ကြတယ်လို့ဆိုပါတယ်တကယ့်လက်တွေ့အင်အားချိနဲ့နေတဲ့ကျောင်းသားကျောင်းသူ60-90လောက်ဟာအင်အားပြည့်ရဲတပ်ဖွဲ့ဝင်300လောက်ကိုဘလို့မှဖောက်မထွက်နိုင်ပါဘူးတွန်းကြည့်လိုက်မရတော့မောလာပြီးနားလိုက်တစ်ချိန်တစ်ချိန်အပြန်အလှန်တွန်းဖယ်မှုဖြစ်ပြီးတဲ့နောက်ကျောင်းသားတွေဘက်ကရေးတန့်တဘူးရဲတပ်ဖွဲ့ဝင်ဘက်ကိုပြစ်ပောက်တာကနေစနှစ်ဖက်စကားများပဋိပက္ခဖြစ်ပြီးရဲတပ်ဖွဲ့ဝင်တွေကမြင်မြင်သမျှကိုအကြမ်းဖက်ရိုက်နှက်ဖမ်းဆီးမှုလုပ်ခဲ့တာပါဖြစ်စဉ်အစပိုင်းမှာသတင်းမီဒီယာသမားတွေဟာဓာတ်ပုံဗီဒီယိုရိုက်တာသတင်းယူတာလုပ်နိုင်ပေမဲ့ရဲတပ်ဖွဲ့ဝင်တွေဘက်ကစတင်အကြမ်းဖက်လာပြီးသတင်းတောင်းလို့ထင်ရှားသူတွေကိုပါအကြမ်းဖက်လိုက်လံရိုက်နှက်ချိန်မှာတော့အခင်းဖြစ်ပွားရာနေရာတွေမှာခိုးအောင်မနေနိုင်တော့ပဲလွတ်ရာကျွတ်ရာထွက်ပြေးကြရပါတော့တယ်ဒီနေရာမှာရဲတွေရဲ့ဝိုင်းလိုက်ဝိုင်းအရိုက်ခံရပြီးဒေသခံတွေရဲ့ကဲတင်မှုကြောင့်အဖက်မခံရပဲလွတ်မြောက်လာတဲ့တီထောင်စုနေ့စဉ်သတင်းစာသတင်းတောက်မောင်မျိုးကသူ့ရဲ့သတင်းစာမှာရေးသားဖော်ပြထားတာကတော့စိတ်ဝင်စားစရာကောင်းပါလေ
။သူရေးထားတဲ့အတိုင်းပြန်ပြောရရင်ကျွန်တော်ရင်ပတ်တွင်မူ press ဟူသောစာရန်ပါအရှိ6လက်မှအနံ3လက်မှခန့်ရှိသောကပ်ပြားကိုချိတ်ဆွဲထားပြီးပြင်လက်ထဲတွင်ကင်မရာတစ်လုံးကင်ထားပြီးသူတို့ရက်နေစဉ်တွင်ရဲတပ်ဖွဲ့ဝင်တဦးကလက်ညှိုးထိုးကကိုမမီဒီယာအဲ့ဒီကောင်ကိုရိုက်ရိုက်ဟုပြောဆိုလေသည်သူသူကြီးအဆန်ကိုကြားပြီးရတဖွဲ့ဝင်10ဦးထက်မနည်းကျွန်တော်နောက်ကိုလိုက်ကြသည်သူတို့အချိန်မျိုးတွင်ကျွန်တော်ပြေးလေတော့သည်အနောက်ကရဲတွေကညာဆန်ပြေးပြီးလိုက်သည်သူနောက်တွင်ကျွန်တော်ရှေ့တွင်မြင်လေရသည်ကကျွန်တော်ရှေ့မှကျွန်တော်ထံပြေးလာတော့ရဲသား9ဦးထက်မနည်းကိုပင်နောက်ကလည်း10ယောက်ထက်မနည်းလိုက်ရှေ့ကလည်း9ဦးထက်မနည်းပြေးလာရှေ့မခိုင်တော့ပဲဟန်ချက်ပြက်ကနောက်တစ်ချိန်လဲကြပြန်သည်ကျွန်တော်လက်ကြချင်းနဲ့တပြိုင်နဲ့ရှေ့ကရဲဘော်တူကပြေးကန်ချင်းနဲ့ဂျုံတစ်ဖြစ်ခက်ရှက်ရှက်ကလေးသာထိသွားသည်။နောက်ကလိုက်လာသောရဲဘော်တူကနမတုတ်ဖြစ်လှမ်းပစ်သည်။လက်ကြသွားသောကြောင့်မထိလိုက်။ထို့နောက်လက်ကြမှုနဲ့မိလာပြီးဖြစ်သောရဲဘော်တူကနမတုတ်နဲ့ငချက်ခန့်ဆင့်ရိုက်ပြီးနောက်ပိုင်းသတင်းတော့မောင်မျိုးကိုဒေသခံတယောက်ကကယ်တင်လိုက်တဲ့အတွက်လွတ်မြောက်သွားခဲ့ပါတယ်
။သတင်းတော့အားလုံးလူလူအသက်လူထွက်ပြေးခဲ့ကြရပါမယ်။တချို့သတင်းတော့တွေကတော့မောင်မျိုးလူကံမကောင်းပါဘူး။မြန်မာ post global သတင်းတောက်ညံလင်းထွန်းခေါ်အလင်းဒီ reporter journal သတင်းတောက်ဖြိုးအောင်မြင်တို့နှစ်ယောက်အရိုက်နှက်ခံအဖမ်းခံလိုက်ရပါတယ်အခုလိုရိုက်နှက်ခံကြရသတင်းမယူနိုင်ပဲထွက်ပြေးပုံအောင်ကြရအဖမ်းခံကြရဖြစ်တဲ့အတွက်ယာယီမြန်မာနိုင်ငံစာနယ်ဇင်းကောင်စီ MJA သတင်းစာဆရာအသင်း MJU သတင်းစာဆရာတမက MJN သတင်းစာဆရာကွန်ရက်ပန်မြန်မာအသင်းစတာတွေကကြေညာချက်တွေထုတ်ပြီးရဲတပ်ဖွဲ့ရဲ့လုပ်ရက်ကိုကန့်ကွက်ခဲ့ကြပါတယ်။တကယ်တော့လက်တလောအဖြစ်ပြက်တွေထဲမှာသတင်းတောက်တွေဖမ်းဆီးခံရတာဒါပထမအကြိမ်တော့မဟုတ်ပါဘူး။တိတ်မကြသေးခင်တုန်းကလမ်းလျှောက်ဆန္ဒပြတပိတ်မှောက်တဲ့ရွှေပြည်သားအလုံသမားတွေကိုအကြမ်းဖက်နှိမ်နင်းစဉ်တုန်းကလည်းသတင်းတောက်အထောက်အထားတွေပြသခဲ့တဲ့အချိန် 7day နဲ့ DVB သတင်းတောက်နှစ်ယောက်ခိတ္တခေါ်ယူထိန်းသိမ်းခံခဲ့ရပါတယ်။အလားတူမက်လ9ရက်မြို့တော်ခမ်းမရှိဖြစ်စဉ်မှာလည်းဆွာရှင်တွေကကင်မရာကင်ထားတဲ့သတင်းတောက်တွေကိုရံမှုတိုက်ခိုက်တာရှိခဲ့ပူပါတယ်။ပြောရရင်တနေ့တခြားပိုးပို့ပြီးကြမ်းတမ်းလာတဲ့ရဲနဲ့အာဏာပိုင်အဖွဲ့အစည်းတွေဟာသူတို့လုပ်ရက်တွေကိုမှတ်တမ်းတင်မဲ့သတင်းမီဒီယာသမားတွေကိုပိုးပို့ပြီးပြစ်မှတ်ထားလာတဲ့သဘောပါ။တိတ်မကြသေးခင်တုန်းကရှမ်းပြည်နယ်ကိုကန့်ဒေသမှာတိုက်ပွဲတွေဖြစ်ပွားခဲ့စဉ်တုန်းကအစိုးရဟာအဲ့ဒီဒေသကိုစစ်အုပ်ချုပ်ရေးဥပဒေပြဋ္ဌာန်းခဲ့ပါတယ်။အဲ့ဒီအထက်မှာသတင်းမီဒီယာဥပဒေနဲ့ပုံနှိပ်ထုတ်ဝေဥပဒေကျူးလွန်သူတွေကို တေတံအထိချမှတ်နိုင်တဲ့စစ်အုပ်ချုပ်ရေးစီရင်ပိုင်ခွင့်အောက်ထည့်သွင်းခဲ့တာတွေ့နိုင်ပါတယ်။ဒါရီမကကိုကန့်ဒေတာသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ကြီးမြတ်ထွန်းဦးကလက်နက်ကင်တိုင်းရင်းသားတပုံခေါင်းဆောင်တွေကိုတယ်လီဖုန်းဆက်သတင်းမေးတာဟာတီစဲပုံမှစက်ခွန်မြင်းဆောင်တင်းနဲ့ညီဆွနိုင်တဲ့ဆိုပြီးသတင်းမီဒီယာတွေကိုသတိပေးခဲ့ပါသေးတယ်
။လက်ရှိဒီမှာနိုင်ငံမှာဆွာကြီးတဲ့ဗီဒီယိုနဲ့ရုပ်သံထုတ်လွှင့်ခွင့်ကိုအစိုးရနဲ့သူခရိုနီတစုကပဲလုံခြုံရေးရနေပြီးအာဏာပိုင်တွေကပဲလုံးဝထိန်းချုပ်ထားပါသေးတယ်။သတင်းဌာနတွေရဲ့သတင်းရယူခွင့်နဲ့ပုံလိပ်စာနယ်ဇင်းတစ်ခုပဲလွတ်လပ်ခွင့်ရသေးတာဖြစ်ပါတယ်။အခုနောက်ပိုင်းသတင်းယူနိုင်တဲ့လွတ်လပ်ခွင့်ကိုထိပါလာတာမျိုးပါ။အခုလိုသတင်းမီဒီယာသမားတွေကိုအကြမ်းဖက်တာရိုက်နှက်တာဖမ်းဆီးတာတွေဟာဥပဒေနဲ့ညီမညီစီစစ်သင့်ပြီးသူရအနေနဲ့လွတ်လပ်စွာသတင်းရယူခွင့်ကိုအမှတ်ခံချက်ပေးဖို့လိုနေဖြစ်ပါကြောင်းသုံးသပ်ပြပြလိုက်ရပါမယ်။